ထိုင်းနိုင်ငံအလဲပိုင်းနခုံပတွန် KI ကင်ဖန်ဆန်မြို့ကမလိုက်မတ်အဝေးလမ်းမကြီးပေါ်မှာမြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကုန်တင်ရင်တစ်စင်းဒဇမလားတည့်နှစ်ညပိုင်းတိမ်မောက်မှုဖြစ်ခဲ့ပြီးတော့မြန်မာနှစ်ဦးသေဆုံးပြီးတော့ရှစ်ဦးဒဏ်ရာရခဲ့တယ်ဆိုပြီးတော့နခုံပတွန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ် VOA သတင်းတောက်မအေးအေးမှသတင်းပြပို့ထားပါတယ်
ဒီဇင်ဘာလ၁ရက်နေ့ညနေ6နာရီအချိန်လောက်ကမျက်စိကုမ္ပဏီတစ်ခုရဲ့အလုပ်ဆိုင်ကနေပြန်လာကြတဲ့မြန်မာအလုပ်သမားတွေတည်ဆောင်လာတဲ့6ဘိန်းကုန်တင်ရင်တစ်စီးဟာအနီးတားကနေသူ့ရဲ့ကားအနီးမှာကပ်ပြီးတော့လိုက်ပါလာတဲ့ဆိုင်ကယ်တစ်စီးကိုတက်မိမလို့ဖြစ်တဲ့အတွက်တိတ်ရှောင်ပြီးမောင်းရကနေအဝေးပြေးလမ်းမပေါ်မှာတိတ်မောက်ခဲ့တာပါဒီဖြစ်ရကြောင့်မြန်မာနှစ်ဦးသေဆုံးက7ဦးဒဏ်ရာရခဲ့ပြီးအဲ့ဒီထဲက4ဦးကတော့ဒဏ်ရာတွေပြင်းထန်ခဲ့တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးမိုးကျူကအခုလိုပြောပါတယ
်အဒီဇင်ဘာလ7ရက်နေ့ညနေ6နာရီလောက်မှာထိုင်းနိုင်ငံအလဲပိုင်းနခွန်ပထုံခရိုင်တနေရာမှာရှိတဲ့ဒီ CSS တစီပြုပြေးကုမ္ပဏီပိုင်နဲ့အလုံဆိုင်တွေကနေပြန်လာကြတဲ့ဒီ6ဘီးရင်ပေါ့မြန်မာလူသားတွေတင်ပါလာတဲ့6ဘီးရင်ကအဲ့ဒီ6ဘီးရင်နဲ့ကက်လက်လိုက်ပါလာတဲ့ဆိုင်ကယ်တစီကိုတိုင်းမီလို့ဖြစ်ရကနေရှောင်းတိတ်မောင်းရာနေပြီးတော့လမ်းမကြီးပေါ်မှာတိတ်မောက်ခဲ့ပါလေဗျအဲ့လိုတိတ်မောက်ရမှာ6ဘိန်းကားပေါ်မှာပါတဲ့မြန်မာလူသား10ဦးရှိတာတည်း2ဦးကတော့နေရာတွေမှာပဲပွဲချင်းပြီးတည်ဆုံသွားပြီးတော့ကအခြားတန်ရာလူသား10ဦးအနက်ကနေပြီး4ဦးကတော့တန်ရာတင်းထန်ပြီးတော့သူအားလုံးကိုတန်ရာသူ10ဦးလုံးကိုနှခုံးပထုံစီဦးကြီးမှာဆက်လက်ကူတာထားနေရှိပါတယ်
ကားမောင်းတဲ့ထိုင်းနိုင်ငံသားကတော့ဒဏ်ရာတွေရရှိသွားပေမဲ့ဒဏ်ရာမပြေထန်ဘူးလို့လည်းသိရပါတယ်။ကားနောက်ကနေလိုက်ပါလာတဲ့မြန်မာအလို့သမားတွေကတော့လမ်းမပေါ်ကိုလွင့်စင်ပြုတ်ကျသွားခဲ့ပါတယ်။ဒီဖြစ်ရက်ဖြစ်ပွားပြီးမှအဝေးပြေးလမ်းမကြီးပေါ်မှာကားလမ်းပိတ်ဆို့မှုတွေဖြစ်ခဲ့ပြီး9ကီလိုမီတာအရှည်လောက်ထိကားတွေရပ်ထားခဲ့ရပါတယ်။လူနာတင်ရင်တွေရောက်လာတဲ့အချိန်ကိုစောင့်နေရတာကြောင့်ကားတွေပိတ်ဆို့သွားခဲ့ပါတယ်။သေဆုံးသူတွေဒဏ်ရာရသူတွေကတော့လုပ်ငန်းခွင်ကအပြန်မှာဖြစ်တဲ့အတွက်လုပ်ငန်းခွင်နစ်နာကြီးနဲ့ထိုင်းဥပဒေပါနစ်နာကြီးတွေရရှိမှာဖြစ်တယ်လို့လည်းဆိုပါတယ်
။တရားရှိပြည်ကြီးကုမ္ပဏီအကြီးဆိုတော့သူကတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ထိုင်းဥပဒေပါကျော်ကြီးတွေနစ်နာကြီးတွေအပြည့်အဝရရှိအောင်အခုကြီးပေးမယ်လို့တော့ညှော်လင့်နေ။သို့တော်လည်းရှိနေတဲ့မြန်မာလူသားအတိုင်းဝိုင်းတွေကလည်းနှီးဆိုင်ရာအလုံသမားတန်ရာရှိရုံးဖြစ်စေထိုင်းလူခွေဖုံပြိုးတိုးတက်မှုဖောက်ပြီးကရီးယားရှင်ဖြစ်ဖြစ်လိုအပ်တယ်လို့လိုအပ်လိုအပ်တယ်လို့ဆက်ဆက်ဆောင်ရွက်မှုပုံတင်ဆက်သွယ်ထားမယ်ဆိုရင်ပိုကောင်းတယ်ဒီနေထားကတော့လုပ်ငန်းခွင်ပြန်လာစင်မှာဖြစ်တာဖြစ်တဲ့တည်းထိုင်းဥပဒေပါလုပ်ငန်းခွင်ရေးရတည်ဆုံးသူကလည်းညံ့နေပြီအပြည့်အဝရမှာဖြစ်လို့ကျွန်တော်ထိခိုက်တဲ့အနာတရားရသူတွေကလည်းတက်ဆိုင်ရာနေပြီးတော့ကျွန်တော်စစ်ဆေးပြီးတော့လိုအပ်တယ်လို့ကျွန်တော်ညံ့ကြီးတွေဆက်လက်ရရှိမှာဖြစ်ပါတယ်
အလားတူဖြစ်ရတီကထိုင်းနိုင်ငံထဲမှာမကြာခဏဖြစ်ပွားနေပြီးဂျွန်လာတုန်းကတော့အယုဒ္ဓယခရိုင်တွင်းမှာတရားမဝင်မြန်မာတွေလိုက်ပါလာတဲ့ကားတိတ်မောက်လို့မြန်မာ၅ဦးသေဆုံးတာတွေရှိခဲ့ပါတယ်။မေလထဲမှာပဲကန်ရှနာဘူရီခရိုင်တွင်းမှာရဲစစ်စီရေးဂိတ်တွေကိုရှောင်ကွင်းမောင်းနေခဲ့တဲ့ကားတိတ်မောက်လို့မြန်မာ2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာတွေရခဲ့ပါတယ်။ဩဂုတ်လတုန်းကတော့ထိုင်းနိုင်ငံဆူရတ်ထာနီခရိုင်ကော့ဖငန်ကျွန်းမှာမြန်မာလူသမား20တင်ဆောင်လာတဲ့ကားတိတ်မောက်ပြီးမြန်မာ9ဦးသေဆုံးတာရှင်တဲ့သူတွေကတော့ဒဏ်ရာတွေပြင်းထန်စွာရခဲ့တဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်ရှင်။